မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်တစ်ကြိမ်မဖြစ်ရအောင်လက်တွေ့ကျတဲ့လှုပ်ဆောင်ချက်တွေရှိဖို့လိုတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောလိုက်ပါတယ်။ပြည်သူ့လွှတ်တော်မျိုးသားလွှတ်တော်နဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေက25ရာခိုင်နှုန်းသောတပ်မတော်သားကိုယ်စားလှယ်တွေကိုဖယ်ရှားတော့နိုင်မှုဆွေးနွေးညှိနှိုင်းတဲ့နည်းနဲ့အစီအမစီလှုပ်ဆောင်သွားမယ်လို့လည်းဒေါ်ဆန်းစုကြည်ကပြောပါတယ်။စင်ကာပူကလုပ်ခဲ့တဲ့ဟောပြောပွဲအတွင်းတက်ရောက်သူတွေရဲ့မေးခွန်းတွေကိုဒေါ်ဆန်းစုကြည်ဖြေကြားခဲ့တာနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကကောက်နှုတ်တင်ပြပါလိမ့်မယ်။
2025ရွေးကောက်ပွဲမှာအနိုင်ရပြီးအာဏာရလာတဲ့ NLD အစိုးရအုပ်ချုပ်လာတာတက်တန်းနှစ်နှစ်ကျော်လာပြီဖြစ်ပေမဲ့အစိုးရကစစ်တပ်ပေါ်ဩဇာလွှမ်းခြုံနိုင်တာမျိုးမရှိသေးတာကြောင့်နောက်တစ်ကြိမ်ဘယ်လိုအခါမျိုးမှာစစ်တပ်ကအာဏာသိမ်းတာမျိုးပေါ်လာနိုင်ပါသလဲလို့စင်ကာပူနိုင်ငံသားတဦးရဲ့မေးခွန်းကိုဒေါ်အောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။ Actually, you know, this is a question that you should ask the army rather than ask me.
မေးခွန်းကိုကျမအစားစစ်တပ်ကိုမေးရမှာပါ။သူတို့ကဒီမိကွန်းကိုပို့ပြီးဖြေနိုင်စွမ်းရှိမှာပါဒါပေမဲ့ကျမပြောလို့ရကဒီကိစ္စနဲ့ပတ်သက်လို့ကျမမပူပါဘူးနိုင်ငံရေးမှာအလုံးကဖြစ်နိုင်ပါလေဒါပေမဲ့ကျမတို့လက်တွေ့ကြဖို့လိုအပ်ပါလေကျမတို့နေစစ်တပ်ဆက်ဆံရေးဟာလေဒီလောက်မဆိုးလာပါဘူးကျမတို့ဝင်ကြီးအဖွဲ့မှာစစ်တပ်ကဗိုလ်ချုပ်3ဦးပါနေတယ်ဆိုတာကိုမပြေပါနဲ့သူတို့ကလည်းကောင်းကြပါလေ
မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးစနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းနေတာမပြီးမြောက်သေးတဲ့အတွက်ဒါကိုဘယ်လိုနည်းလမ်းတွေနဲ့အောင်မြင်အောင်ဆောင်ရွက်သွားဖို့ရှိပါသလဲဆိုတဲ့စင်ကာပူနိုင်ငံသားတန်တမန်တူရဲ့မေးခွန်းကိုဒေါ်ဆန်းစုကြည်ကအခုလိုဖြေကြားသွားပါတယ
် We must remove unelected representatives from the legislature but we shall do that through negotiation
ဒါပေမဲ့ဒါကိုစစ်ဆန်ညှိနှိုင်းမှုတွေကတဆင့်လှုပ်ဆောင်သွားရမှာဖြစ်ပါတယ်။ချိန်နဲ့မှာပဲအမျိုးသားပြည်နယ်တင်းမြတ်ရေးကိုလည်းမျက်ခြေမပြတ်ဖို့လိုပါတယ်။ဒါအပြင်ဖွဲ့စည်းပုံမှာဒီမိုကရေစီနှီးမကျတဲ့အပိုင်းတွေရှိနေပါသေးတယ်။ဒီအပိုင်းတွေကလည်းအတိတ်ကစစ်တပ်နဲ့ဆိုင်နေပါတယ်။ဒါကြောင့်ဒီကန္တအလုံးကိုစစ်ဆန်ညှိနှိုင်းပြီးပြောင်းလဲဖို့လိုအပ်ပါတယ
်။စင်ကာပူနိုင်ငံသားအများစုစိတ်ဝင်စားကြတာကတော့မြန်မာနိုင်ငံကိုလာပြီးစီးပွားရေးလုပ်တဲ့အခါလုံးုံစိတ်ချရပြီးလွယ်ကူမှုရှိပါမလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။နိုင်ငံသားကလာပြီးစီးပွားရေးလုပ်ကင်ဖို့လွယ်ကူချုံးမွေ့မှုရှိမရှိဆိုပြီးကမ္ဘာနိုင်ငံပေါင်း190ကိုစီးရင်ပြုစုခဲ့ရမှာမြန်မာနိုင်ငံကအဆင့် 181 မှာသာရှိနေတာကြောင့် NLD အစိုးရအနေနဲ့ယင်းနီမြုံနယ်မှုဆိုင်ရာစီးမြင့်တွေကိုဘယ်လိုဖြေလျှော့ပေးဖို့ရှိပါသလဲဆိုတဲ့အမေးကိုတော့ဒေါ်ဆန်းစုကြည်က
There's been a change in leadership in the economic world in our country over the last couple of months and we're speeding up
the process. I think our government is trying to do something about it. We're 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 trying to do ဥပဒေအစ်တွေကိုလည်းအမြန်အကောင်ထည်ဖော်ဖို့မလွယ်ပေမဲ့လေကျမတို့ကြိုးစားနေပါလေ
အစိုးရရုံးနေမှာလက်မထိုးရင်ဝန်ဆောင်မှုမပေးဘူးဆိုပြီးလူပြောများခဲ့တဲ့မြန်မာနိုင်ငံမှာအဂတိလိုက်စားမှုတိုက်ဖြစ်ရေးလှုပ်ဆောင်နေတယ်ဆိုပေမဲ့ဝန်ထမ်းကောင်းစနစ်ရှိတဲ့စင်ကာပူနိုင်ငံလိုမျိုးဖြစ်လာဖို့ဘယ်လိုပြုစုပျိုးထောင်သွားမလဲဆိုတဲ့စင်ကာပူရောက်ပညာတော်သင်မြန်မာအမျိုးသားတို့ရဲ့မေးခွန်းကိုတော့
Well, we're trying very hard. We know that there's a lot that we need to do to make our civil service civil and for serviceable. And also, we want a civil service that is people-friendly and efficient. Now, the problem is that...
Tomorrow, we have a lot of people who are going to be able to do this. ပြဿနာကကျမတို့ရဲ့ပညာရေးစနစ်ကလွန်ခဲ့တဲ့နှစ်30 40ကြောင့်အဆင့်တန်းမမီတော့ပါဘူး။မျိုးဆက်20လောက်ဆုံးရှုံးရတယ်လို့ဆိုရမှာပါ။2015ရွေးကောက်ပွဲမတိုင်မီကကျမတွက်ချက်ကြည့်ခဲ့ရမှာနားလေခဲ့တာကတော့ကျမတို့နိုင်ငံမှာပညာအတတ်ဆုံးလူတွေဟာကျမတို့အစိုးရအာဏာရလာချိန်မှာအနားယူကြမယ်လို့ကျမနားလေမိပါတယ်။ဒီလိုပဲလေတည်ကြပေါက်ဖြစ်ခဲ့ပါတယ်။ဒါဟာစိန်ခေါ်မှုကြီးတရပါတစ်ဖက်မှာတော့ကျမတို့မြန်မာတွေကတင်းရင်မြန်မြန်တက်တယ်လိုက်လျောညီထွေစွာနေတတ်ကြပါလေဒါပေမဲ့ရှေးကြတဲ့အယူအဆတွေတွေကနေတုံးပါပဲစဉ်စားတွေးခေါ်တာပြုမူရမှာပြောင်းလဲဖို့ကမလွယ်ကြပါဘူးဒါပေမဲ့ကျမတို့အမြဲကြိုးစားသွားမှာပ
ါဒေါ်ဆန်းစုကြည်ကအဲ့ဒီလိုပြောဆိုသွားတာပါစင်ကာပူနိုင်ငံကိုဩဂုတ်လ19ရက်နေ့ကစတင်ရောက်ရှိခဲ့တဲ့ဒေါ်ဆန်းစုကြည်ဟာ ဩဂုတ်လ21ရက်နေ့ကစင်ကာပူသမ္မတမစ္စစ်ဟာလီမာယာကော့မ်နဲ့တွေ့ဆုံခဲ့တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လုံနဲ့လည်းတွေ့ဆုံပြီးစင်ကာပူမြန်မာနှစ်နိုင်ငံဆက်ဆံရေးကွန်တွယ်ရေးနဲ့ယင်းနီမြို့နံမှုတိုးမြင့်ရေးအလုပ်ကံအခွင့်အလမ်းတွေဖန်တီးဖော်ဆောင်ပေးရေးရခိုင်ပြည်နယ်အရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒေါ်ဆန်းစုကြည်ကဩဂုတ်လ21ရက်ဒီကနေ့မှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ။